မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့2017နှစ်ချမှတ်ခံထားတဲ့အမေရိကန်နိုင်ငံသား Frontier မြန်မာသတင်းဌာနရဲ့သတင်းထံအက်ဒီတာ Danny Fenster ကိုပြန်လည်လိုက်ပြီးဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရပို့ချုပ်စော်မင်းထွန်းက VOA ကိုအတိအပြုပြောဆိုပါတယ
်ဒီ Frontier မြန်မာဖြစ်တော့ပေါ့အမေရိကန်နိုင်ငံသား Danny Fenster တို့ဒီနေ့ကျွန်တော်တို့လွတ်ပေးလိုက်ပါတယ်ကျွန်တော်တို့ထုံးတာလိုက်တယ်လို့ပြင်းနေတာပေးလိုက်ပါတယ်တဲ့တဲ့တင်အချက်နဲ့အသေးစိတ်ကိုတော့ကျွန်တော်ထပ်မံထောက်ပြပေးပါရစေ။တင်သမားတွေမှမဟုတ်ပါဘူး။ကျန်တဲ့သူကြီးပေါ့နော်။ကျန်တဲ့ဒီသူကြီးကိုလည်းကျွန်တော်သတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ကိုက်ညီတယ်ဆိုရင်ခေလျှော့ပြီးတော့ကြာလွတ်ပေးရတယ်ဆောင်ရွက်နေရရှိတယ်။ယခင်ကလည်းကျွန်တော်တို့ပေါ့နော်တင်ကြော့နာဒီနဲ့မတိုင်ခင်ဒီစံတရနေ့ဒီကနေ့မှလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။အကျဉ်းသားတွေလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။နောက်မှလည်းကျွန်တော်တို့အနေနဲ့ကတော့အဲ့လိုမျိုးအစီအစဉ်မျိုးရှိတယ်လို့ပဲအကြံဉာဏ်ပြောပြရလိမ့်မယ
်။ Danny Fenster ကိုစစ်ကောင်စီကပြန်လို့ပြေးလိုက်ပြီးတော့သူ့လက်ထဲကိုလွှဲပြောင်းပေးလိုက်ပြီးဖြစ်ကြောင်းလက်ရှိမြန်မာနိုင်ငံမှာရောက်ရှိနေတဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလက်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာ American တန်အမတ်ကြီးဟောင်းလက်ဖြစ်တဲ့ Bill Richardson ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။